မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ပေါ်စစ်ကောင်စီဘက်ကတရားစွဲတဲ့အမှုတွေနဲ့ပတ်သက်ပြီးဂျွန်လ28ရက်နေ့နဲ့29ရက်နေ့တွေမှာကြားနာစစ်ဆင်မှုတွေဆက်လက်လှုပ်ဆောင်ခဲ့ပြီးတော့ဒီလိုပြသက်သေတွေနဲ့ပတ်သက်ပြီးထပ်တရားရုံးကိုပြင်ဆင်မှုတွေတက်သွားဖို့ရှိတယ်လို့ဒေါက်တာဆန်းစုကြည်ရှင်းနေတဲ့ဘက်ကပြောလိုက်ပါတယ်ဒီတစ်ပတ်အတွင်းအမှုသွားအမှုလာအခြေအနေတွေကိုတော့ကျွန်တော်ရန်နိုင်ကစူးစီးတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာနိုင်ငံတော်တိုင်းပြည်ငံပုတ်ကိုဒေါက်တာဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုစစ်ကောင်စီဘက်ကတရားစွဲထားတဲ့အမှုတွေကိုနေပြည်တော်ကတည်ထောင်တရားရုံးမှာတတိယပတ်မြောက်အဖြစ်နဲ့ဒီတစ်ပတ်မှာဆက်ပြီးတော့စစ်ဆီးခဲ့ပါတယ်ဒီတစ်ပတ်မှာလည်းဒီလိုပြသက်သေတွေကိုဆက်လက်စစ်ဆီးခဲ့ပြီးတော့အပြန်အလှန်မေးခွန်းမေးတာတွေကိုလုပ်ခဲ့ပါတယ်တလန်လေးကတော့ပို့ကုံသွင်းကိုဥပဒေပုံမှန်၈နဲ့သက်သေဥပဒေပုံမှန်68လို့နဲ့စွဲထားတဲ့အမှုတွေစစ်တဲ့အခါမှာဒေါက်တာဆန်းစုကြည်ရဲ့ရှေ့နေဒီဘက်ကအပြန်အလှန်မေးခွန်းမေးတာကိုတရားလိုဘက်ကကန့်ကွက်တာတွေရှိခဲ့ပြီးတော့တရားရုံးကလည်းဒါကိုမမေးသင့်ဘူးဆိုပြီးတော့အမိန့်ချခဲ့ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့ရှေ့နေဒီဘက်ကတော့အခုလိုတရားလိုဘက်ကကန့်ကွက်ခဲ့တဲ့အပြန်အလှန်မေးခွန်းတွေကိုမေးခွန်းရဖို့အတွက်အထက်တရားရုံးကိုတင်ပြသွားဖို့ရှိတယ်လို့တရားလွှတ်တော်ရှေ့နေဦးကြည်ဝင်းကပြောပါတယ
်။ဟိုဒီနေ့ကမေးခွန်းတစ်ခုမေးလိုက်တာမှာအဟိုဘက်ကလည်းအစိုးရကန့်ကွက်တာပေါ့နော်။ဆက်သွယ်ရေးဥပဒေကမလာကြမှာဆိုတာလေ။စစရုံကဖေဖော်ဝါရီလတရနေ့ကမိတဲ့ဟာကိုမတ်လတရနေ့ကျမှတလားကြော်ကြမှထပ်ဆွဲထပ်စစ်တာ။ဒါအမှုကလည်းအကြောင်းရအတူပဲ။ဒီပုံသင်ကုန်ဆိုပေမဲ့ဒီကတော့ဆက်သွယ်ရေးဆက်ဒီပဲ။ဆက်သွယ်ဥပဒေပုံက68ဆိုတာကဒီဝန်ဆောင်မှုလုပ်ငန်းတွေလိုင်စင်ပေးထားတာတွေဆက်သွယ်လုပ်ငန်းတွေဆိုင်တာဒီကောလစ်နဲ့မဆိုင်ဘူး။စီဝါကူတန်းကဝန်ကြီးဌာနပြန်ကြားစာတွေကိုကိုးကားပြီးတော့ကိုကမေးခွန်းပေးပြီးတော့ဒီအမှုကိုလို့ဒေါက်ဆန်းစုကြည်ကိုဆက်သွယ်ဥပဒေပုံက68တရားစွဲလို့မရဘူးဆိုတာသိသလားလို့တရားဆွဲရအကြောင်းမပေါ်ပါဘူးလို့မြင်အဲ့မိကုန်းကန့်ကွက်တယ်ကျက်လာလည်းပဲကိုရောကန့်ကွက်တာကိုကမကန့်ကွက်ရတဲ့ဦးဆိုပြီးပြောပြီးတော့ဆရာတော်ကပြုစာကိုအစင်းမြင့်တဲ့ယုံကြည်ကိုပြင်ဆင်မှုတက်မယ်လို့တရားရုံးကိုလျှောက်တော့တရားတည်ကြီးကိုကျွန်တော်တရားကြည့်ရလဲရပါတယ်လျှောက်ခွင့်ပြုပါတယ်ဒီမိကုန်းကြီးမိကုန်းရှိတယ်တရားခံဘက်ကရှိတယ်ပြန်လာမိကုန်းကိုကြီးကြီးမိကုန်းမျိုးဆိုမိကုန်းရှိတယ
်ဒေါက်တာစုကြည်ပေါ်အဲ့ဒီဥပဒေပုံမှားတွေနဲ့ဆွဲထားတဲ့အမှုနှစ်ခုဟာဆွဲဆိုတဲ့အမှုအကြောင်းအရာရောတရားလိုရောဆွဆွဲခံရသူရောတူနေတယ်လို့လည်းရှင်းနေဦးကြည်ဝင်းကပြောပါတယ်ဂျွန်လ29ရက်နေ့ကတော့ဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့နေပြီးတော့ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုရာဇဝတ်ကြီးပုံမှန်55ခါဝေးနဲ့ဆွဲထားတဲ့အမှုမှာတရားလိုဘက်ကတင်တဲ့တက်တေကိုဒေါက်ဆန်းစုကြည်ရှင်းနေဒီဘက်ကကန့်ကွက်ခဲ့ပေမဲ့တရားသူကြီးကဒါကိုလက်ခံခဲ့ပါတယ်ဒီအတွက်အထက်တရားရုံးကိုပြင်ဆင်မှုတက်သွားမှာဖြစ်တယ်လို့ရှင်းနေဒေါ်မင်းမင်းစိုးကပြောပါတယ်
ပြင်းပြင်းထန်ထန်တက်မယ်ဆိုတာကတရားလိုဘက်ကတတိကံတင်သွင်းတဲ့အဲစိုက်ရဲစာရမ်းတွေကိုဂျုံတော့ကနေပြီးတတိကံဖြစ်လက်ခံလိုက်တဲ့အပေါ်မှာဒါကျမတို့ကတက်မှာပါရှင်။ဘယ်ငါစားဖို့အမှုနဲ့ပတ်သက်တက်မှာပါရှင်။တပုံပြင်ဆင်မှုတက်မှာပါရှင
်။စစ်တပ်ကအာဏာသိမ်းတာကို NLD ပါတီကကန့်ကွက်ကြောင်းကြီးညာချက်ထုတ်ပြန်ခဲ့ပြီးဒီကြီးညာချက်မှာဒီအမှုနဲ့တရားစွဲခံခဲ့ရတဲ့ဆွဆွဲခံရသူ၃ဦးစလုံးရောဘိုလ်အလုံးမှုဆောင်အဖွဲ့ရဲ့လက်မှတ်တွေမပါဘဲတသက်အဖြစ်တရားရုံးကလက်ခံလိုက်တာကတရားလိုဘက်ကတသက်ကိုကန့်ကွက်ရတဲ့အကြောင်းတစ်ခုဖြစ်တယ်လို့ရှင်းနေတော်မင်းမင်းစိုးကပြောပါတယ်။ထင်လာမဲ့သတင်းပတ်တွင်တရားဥပမာဆက်လက်လှုပ်ဆောင်သွားမယ့်ကိစ္စတွေကိုတော့တော်မင်းမင်းစိုးက VOE ကိုအခုလိုပြောပါတယ
်။တနင်္လာနေ့တော့ကတော့ဆက်ပြီးရောမှဒီစစ်ကြံရှိတယ်သူတို့ပြန်နေသေးတယ်တရားလိုပြတ်တက်တွေကိုသက်သက်မှရှိပါတယ်။ဒီအင်္ဂါနေ့မှကတော့အဲ့ဒီ9ရက်5ခါကအမှုနဲ့ပတ်သက်ပြီးရောမှတော့ကျမတို့ကဒီကထည့်ရုံကိုတက်မှဖြစ်ပါတယ်။နောက်ဦးဒုမြောင်ကဆွဲထားတဲ့တပောင်းပင်းနေကတော့သူ့ကိုလည်းတင်တဲ့တရားလူကြတဲ့တည်ကိုဆက်စစ်မှဖြစ်ပါတယ်
။ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးရိုးရှင်းတဲ့အမှုတွေကိုရပောင်း180အတွင်းမှာပြီးအောင်စစ်ဖို့ရည်မှန်းထားပေမဲ့အခုခါမှာတော့အထက်တရားရုံးကိုပြင်ဆင်မှုတက်တာတွေရှိတဲ့အတွက်သတ်မှတ်ထားတဲ့အတိုင်းပြီးနိုင်ချေနေတယ်လို့ဒေါက်ဆန်းစုကြည်ရှင်းနေဒီဘက်ကခံမှန်းနေကြပါတယ်ခင်ဗျာ။